2023ခုနှစ်မှာမြန်မာနိုင်ငံမှာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကနေအက်ဒမာပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ကိုဖြတ်သွားဖို့ကြိုးစားရင်းနဲ့တည်ဆုံသွားကြတဲ့ဒါမှမဟုတ်ပျောက်ဆုံးနေကြတဲ့ရိုဟင်ဂျာအရေအတွက်က2014ခုနှစ်ကတည်းကဆိုလို့ရှိရင်အပြစ်မဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကပြောလိုက်ပါတယ်အဲ့ဒီလိုပျောက်ဆုံးနေတဲ့ရိုဟင်ဂျာ969ယောက်နဲ့အများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြပြီးပင်လယ်ပြင်ဖြတ်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်က4500နီးနီး2023ခုနှစ်မှာရှိတယ်လို့ကုလသမဂ္ဂကပြောပါတယ်အခြားသတင်းမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့တွေကိုလက်ခံထားခဲ့တဲ့ရပ်ရွာအသက်အန္တရာယ်တွေအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာ1,900ပေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေးဝန်ကြီးကပြောတဲ့အကြောင်းတူရကီနိုင်ငံတော်ပိုင်းအနာဒိုလူသတင်းဌာနကဆိုပါတယ်315တန်းကရိုဟင်ဂျာဒုက္ခသည်တွေအတွက်ဖြစ်ပြီး385တန်းက Cox Bazar ရပ်ရွာတိုင်ဝမ်အတွက်မပြောပါတော့တဲ့အတိုးနှုန်းနဲ့ချင်းငွေဖြစ်ပေးမှဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဟာဆန်မာမူဒ်ကပြောပါတယ်။ကမ္ဘာ့ဘင်္ဂလားဒေ့ရှ်ရုပ်အကြီးအကဲနဲ့အတူလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာပါ။